ောင်းသမီးများအခုမကြသည့်မိယာပြုလုပ်ခဲ့တဲ့အဆုံးဖြတ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေပါဝင်သောဉာဏ်ရည်ထည်သည့်ဆွေးနွေးပွဲဆိုတော့အဲဒီဆွေးနွေးပွဲမှာအပြုသဘောရလဒ်တွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ပြီးတော့နိုဝင်ဘာလမှာလည်းပဲအဲဒီဆွေးနွေးကိုဆက်ပြီးပြန်လုပ်မယ်ဆိုတော့သူကလည်းအကောင်းမြင်ခဲ့ကြပါတယ်သို့တော်လည်းပဲအဲဒီဆွေးနွေးပွဲမှာကာကြုတ်ပြောလိုက်တဲ့စကားတွေကြောင့်ရှမ်းတိုင်းဒေသနဲ့ကင်အင်အားစုကလည်းပဲသိဝင်မကြဖြစ်ခဲ့တယ်သူတို့နဲ့တော်လေးအစဉ်ပြေနေပြီးဖြစ်တဲ့ခင်းယူတော့မှပဲနောင်လာမဲ့ဆွေးနွေးပွဲကိုမတက်ဖက်ရဆိုင်ထားမယ်ဆိုတာမျိုးညင်ညာချက်ထုတ်လာတယ်ဆိုတော့ရှေ့ကိုအလားအလာကောင်းနိုင်ပါရဲ့လားလို့မပြောခင်မှာပြီးခဲ့တဲ့ပွဲရဲ့ရလက်ကိုကအကောင့်မြင်တယ်လို့သုံးသပ်လို့ရပါမလားခင်ဗျာပထမဆုံ
းကျွန်တော်အမြင်ကတော့ဒီတပွဲနဲ့တော့ဟိုအလုံးပြည်လေပွားလို့ရဆိုတဲ့ဟာမျိုးတော့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒါနဲ့လည်းပြီးခဲ့တဲ့ကျွန်တော်တို့ညင်ညာကြီးညာကနေကိုပြန်ကြည့်တဲ့အခါကျတော့ဟိုညီလာကနေမှလူ900လောက်တက်တယ်ကျက်ဒီကတော့ရှင်ကြီးရဲ့အနေထားမှာလည်းကိုယ်စလေအလုံးကြီးကဒီလိုပါဝင်ရှင်ကြီးနေတဲ့ခါကျတော့ဟိုလူရင်းကိုမရောက်နိုင်ဘူးဆိုတော့ဟိုခံစားချက်မျိုးရှိကြတာပေါ့နော်။ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ EU တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရက်ကရောအစိုးရဘက်ကရောဟိုဆန္ဒရှိတာကလူကြီးကဘာမှမများသိဘူး။ဖြော့ချသိနေဆိုတော့အမြင်မျိုးလည်းရှိကြတယ်။ဆိုတော့နောက်တစ်ခါကျတော့ချို့ရည်ကြီးတဲ့ပြဿနာတွေကိုတကယ်ဟိုထိတိုင်းကောင်းကောင်းနေစဆွေးနွေးကြမယ်။ပြီးတော့မှပြန်ပြီးတော့ချပြမယ်ပေါ့နော် top down ဆိုတဲ့ပုံစံနဲ့ပြန်စဉ်းစားလာတာရှိပါတယ်ဆိုတော့ပြီးခဲ့တဲ့အစည်းအဝေးကတော့ကျွန်တော်ထင်တယ်ဒီလို top down ပုံစံမျိုးကိုပြန်ကြိုးစားကြည့်တယ်လို့ထင်တယ်ဒါပေမဲ့လည်းဒီတပွဲနဲ့တော့လည်းဟိုပြဿနာအလုံးပြည်နေတော့ဘူးဆိုတာမျိုးတော့မဖြစ်နိုင်ဘူးထင်ပါတယ
်ဟုတ်ကဲ့ဆိုတော့ top down ပုံစံဆိုတော့ဆွေးနွေးပွဲကျင်းပပုံကျင်းပနေရတော့အများကြီးတိုးတက်လာတယ်အင်မတန်အားရစရာကောင်းတယ်ဒါကတော့လူတိုင်းလက်ခံနိုင်ပါတယ်အဲ့ဒီမှာဆွေးနွေးခဲ့ရတဲ့အကြောင်းအရာကတော့ဘယ်လောက်ထိအကောင့်မြင်လို့ရမှာခင်ဗျာ
ဆွေးနွေးတဲ့အကြောင်းအရာကတော့အဖေးလေးတော့ကျွန်တော်မသိဘူးပေါ့နော်ဆိုတော့ဒါနဲ့လည်းအထူးသဖြင့်တော့အပေးယူသဘောမျိုးဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကဒီကိုပိုင်အုပ်ချက်ထမ်းခွင့်ပေါ့နော်ဆိုတော့ဒါပြီးပြီးနေနောက်ဒီနေ့မှာဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စမျိုးတွေကဒါဒီနေ့ဘက်ကဆုံးဖြတ်နိုင်တယ်ဆိုတော့အာဏာမျိုးပေါ့ဆိုတော့ဒါတွေကန့်နားတာတွေကြားပါတယ်ဆိုတော့တစ်ဖက်ကလည်းတိုင်းသားတွေဘက်ကတော့ခွဲမထွက်ရင်းနဲ့နောက်တစ်ခုကတခုပြီးတော့တတ်မတော်ဘူးဒီအတိအမှတ်ပြုရေးပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကျေးဇူးကြရဆိုတာမျိုးကျွန်တော်ပြရပါတယ
်။အဲ့ဒီထဲမှာပထမတုတ်ကတော့ပြီးနေဝန်ကြီးချုပ်ကိစ္စကိုဒီဘက်ကသဘောတူတယ်ဆိုတော့အချက်ပြမှုတွေတွေးရပါလား။အနောက်ပိုင်းဒီဘက်ကဘဟုဘက်က
အဲ့လိုတော့ဟိုအသေးလေးတော့ကျွန်တော်တို့မသိဘူးခင်ဗျာ။ဒါပေမဲ့ပြရတဲ့လောက်ကတော့ဒီဆွေးနွေးပွဲတွေကိုရှေ့ဆက်ပြီးတော့လုပ်သွားမယ်ဆိုတာလောက်ပဲကျွန်တော်တို့အသေးလေးသိရတယ်
ဆိုတော့ဆီဆက်လုံးမဲ့ဆွေးနွေးပွဲမှာလည်းပဲနိုဝင်ဘာမှာလုပ်မယ်လို့ပြောတယ်အဲ့ဒီနိုဝင်ဘာဆွေးနွေးပွဲကိုတော့တက်ဖို့တချို့ကအင်တင်တင်ဖြစ်လာကြတယ်။ဒါကြောင့်လဲဆိုတော့ကာကြုတ်ကသူတို့ကိုအဓိကမဟုတ်တဲ့ဒီခွဲထွက်ရေးကိစ္စပေါ့လေ။အဲ့ဒီကိစ္စကိုတိုင်းရင်းသားတချို့ကပြောတာမလို့အဖဲနဲ့ဒါကိုပဲကာကြုတ်ကလင်းနေထားပြီးပြောနေလို့ဆိုလာတယ်ဆိုတော့ဒီလေသွားနိုင်စရာရှိပါသလား။
ကျွန်တော်မြင်တာကတော့ဒီလိုအခုလိုပွဲရပါဗျာ။ဟိုတယောက်နဲ့တယောက်ပို့ပြီးတော့ပုံမှန်ရင်းရင်းရင်းရင်းကြီးကြီးနဲ့ဟိုယုံကြည်မှုတိုးတက်လာအောင်လုပ်တဲ့ကိစ္စမျိုးတွေ့ပါတယ်။ဆိုတော့အဲ့တော့အဲ့ဒီမှာပဲအခုဖြစ်နေတဲ့ပုံစံကတော့ဒီတပ်မတော်ဘက်ကလည်းသူ့ရဲ့ရည်ရည်ချက်ကိုပြောတယ်ပေါ့နော်။ဆိုတော့အဲ့တော့တိုင်းသားတွေဘက်ကလည်းသူ့ရဲ့ရည်ရည်ချက်ကိုပြောတယ်ဆိုတော့ဟိုယဉ်ကျေးမှုတည်မှုကဟိုဒီလောက်ကြီးဟိုရှေ့မရောက်လာတော့ဘူးလို့ထင်တယ်။နောက်ထပ်စီးပွားရေးလည်းဆက်ပြီးတော့ဖြတ်ရအောင်လို့ထင်ပါတယ်။
နောက်တစ်ခုကတခုတည်းသောတပ်မတော်ကိစ္စနဲ့ပတ်သက်ပြီးတော့ဒီ KNU ကပြောတဲ့သတင်းတွေကြားတာကတော့တပ်မတော်ဆိုတာဟာအရသာအစိုးရရဲ့လက်အောက်ကိုရောက်မှပဲတခုစီတော့တပ်မတော်ဖြစ်ရေးဆိုတဲ့ကိစ္စကသူကလက်ခံနိုင်မဲ့သဘောမျိုးလို့သူတို့ပြောတယ်ဆိုတော့အဲ့ဒီတပ်မတော်ဟာအရသာဩဇာအာဏာလက်အောက်ကိုရောက်မယ်ဆိုတဲ့အစင်ကတော့အလံဝေးသေးတဲ့ကိစ္စလို့မြင်ပါတယ
်ဟုတ်ပါတယ်ခင်ဗျဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့ပြီးတော့သူတို့တခုစီတော့တပ်မတော်ဆိုတာကိုမူရလက်ခံရပါတယ်ဒါတော့လက်ခံနေမဲ့လေဒီတပ်မတော်ကိုဘယ်လိုကျင်းကြောင်းမလဲဆိုတော့ပြဿနာပေါ့နော်။ဒါအဲ့ဒီထားမှာတော့ဟိုဒီမိုကရေစီအစိုးရအောက်မှာရှိတဲ့တပ်မတော်ဆိုတဲ့အမျိုးအစုပြည်သားမျိုးတွေလည်းရှိတယ်လို့ကျွန်တော်ကြားပါတယ်ခင်ဗျ။အ
ဲ့ဒီကိစ္စတော်တော်နဲ့ဖြစ်လာနိုင်မယ်ထင်သလားအဲ့တော့။ဖွဲ့စည်းပုံပြင်မှုကတော့
ဟိုကျွန်တော်မြင်တာကတော့အခုလက်ရှိဆွေးနွေးတဲ့ကိစ္စတွေအလုံးအဝ sensitive ဖြစ်တယ်ပေါ့နော်။အကျဉ်းဆက်တယ်လို့ဆိုရပါလိမ့်မယ်။အဲ့တော့အကျဉ်းဆက်တယ်ဆိုတဲ့ခါမျိုးကြတော့အထူးသဖြင့်တော့ပုံပြီးတော့တရားနဲ့တရားကဟိုယဉ်ကျေးမှုလည်းလို့ယုံကြည်မှုလည်းလို့ကျွန်တော်နောက်တစ်ခါကျတော့ပြောတဲ့စကားလုံးတစ်လုံးချင်းမှကပြန်အဓိပ္ပာယ်ဖွင့်ဆိုချက်မျိုးတွေလည်းလိုမလို့ထင်တယ်ခင်ဗျာကျွန်တော်အထူးသဖြင့်တော့ဟိုကွန်ပိုင်ကြက်ထမ်းခွင့်ဆိုတာဘာလဲပေါ့နောက်တစ်ခါကတခုစီသောတက်မလို့ဆိုတာဘာလဲပေါ့စသဖြင့်ဒီစကားလုံးတစ်လုံးချင်းရဲ့ 南国的江南的今年端午节，我这么的衣服的布料，你看哪里那里穿嘛了？怎么样？
那快穿衣，快不穿衣，给啥？那阿拉新年给啥呗？快穿，快不穿，是啥个咯？这边阿片，咱们地给啥？我等于那里也不做干嘛了呗？在那那边已经表完了，你在可能屋里嘛把嘞，看着财务，没见东家家务，咱们买嘞，不叫你们阿呗，阿拉我送差比较，阿那平过来，降价比较是咯。အခုကမှအဲ့ကိစ္စကိုတိုင်းသားတွေကမပြောလိုပါဘူးဆွဲသားနဲ့ကာကြုတ်ကဒီဟာကိုပဲအခိုင်အမာပြောလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကောဘယ်လိုဆိုပါ့မလဲ
။ကျော်သူတစ်ဖြစ်တော့ကျွန်တော်မြင်တာဒီကာကြုတ်ရဲ့မိကုန်းအနေထားကိုကြည့်ရင်တော့နည်းနည်းလေးပြေးမာတဲ့သဘောရှိတယ်လို့ဒါကျန်တဲ့ဟိုအဖွဲ့တွေကစဉ်းစားနိုင်ပါတယ်။ကျော်ဒါပေမဲ့ကောင်းမကနဲ့စဉ်းစားရင်တော့လည်းဒါတက်မလို့ကကြီးရဲ့ရည်တည်ချက်ကိုအကုန်ထုတ်ပြောလိုက်တာပဲလို့လည်းစဉ်းစားလို့ရတာပဲလေ။နောက်လာမဲ့အစည်းအဝေးရှိခဲ့လို့ဆိုရင်တော့ဒီကိစ္စလေးပေါ်မှာပုံပြီးတော့ဆွေးနွေးနိုင်ရည်လို့ဖြစ်ပါတယ်။နောက်တစ်ခုကကျတော့လေဒီဆွေးနွေးပွဲတွေမျိုးမှာကျွန်တော်မြင်လာတော့အချိန်ပေးသင့်တယ်လို့ထင်ပါတယ်ခင်ဗျ။ကျွန်တော်ဒီဆွေးနွေးကိုအဖွဲ့မျိုးလာတက်သွားတာမျိုးတို့တစ်ရက်လောက်ပဲတက်ကြလို့ဆိုတာပဲအတိုင်းပေါ့နော်။ကျွန်တော်ဒီချက်ပိုအချိန်ပေးပြီးတော့ဆွေးနွေးဖို့လိုပါတယ်။နောက်တစ်ခုကလည်းဟိုကျွန်တော်တို့ချမ်းမြင့်ဖြစ်တဲ့ခေါမှာပေါ့ပို့ပြီးတော့ရင်းနှီးပွင့်လေးနဲ့ဟိုပုံစံမျိုးနဲ့ဆွေးနွေးမှာပဲပို့ပြီးတော့ဒီကနိုင်တယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဆိုတော့စောစောကကျွန်တော်ကဆွေးနွေးတဲ့ပုံစံကတော့ကြိုက်ပြီး top down ကိစ္စမို့လို့ပြောခဲ့ပေမဲ့အဲ့ဒီပုံစံမှာကိုအခုပြောစရာတော့ကျန်သေးတဲ့သဘောပေါ့
ဟုတ်ဟုတ်ပါတယ်ခင်ဗျာဆိုတော့အစ်တစ်ပြင်းတော့ဒီကျွန်တော်တို့ဟိုစဉ်းစားချက်ကပေါ့နော်တောင်အာဖရိကနိုင်ငံမှာလုပ်ခဲ့ပြီးလို့ရှင်းတယ်ခင်ဗျာဆိုလို့ခေါ်တာတော့ Bush Conference ခေါ်တာပေါ့ဟိုအီချန်တက်တာရှိရဲ့ဟိုတိုးရက်ကအိမ်ကြီးတလုံးမှာတက်လို့တယ်ပြီးတော့ကျန်တဲ့ကိစ္စတွေအလုံးမိထားတယ်အချင်းချင်းဟိုရက်တိချက်တွေပြောတာပဲဆိုင်တယောက်ရဲ့ခံစားချက်ကိုတယောက်ကနားလည်အောင်ကြိုးစားတဲ့ပုံစံမျိုးပေါ့နော်ဆိုတော့ဒါမျိုးနဲ့လောက်တာတော့အာဖရိကမှာတော့အဆင်ပြေသွားတယ်အခုချက်ချင်းလည်းချောမွေ့သွားတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တွေ့ခဲ့ပါတယ
်။ကွန်ဒူရင်းပြောတော့အာဖရိကပုံစံမျိုးဖြစ်နေရင်တော့အကောင်းဆုံးပေါ့ဒါပေမဲ့အခုမြန်မာနိုင်ငံမှာနိုဝင်ဘာမှာလုံမယ်လို့ပြောထားတဲ့စီဝဘဲကိုတောင်မှ KNU ဘက်ကဆွေဆိုင်မယ်ဆိုတဲ့သဘောပြင်ညာချက်ထုတ်တာတွေ့ရပါတယ်။အဲ့ဆိုတော့ပထမဦးဆုံးစိုးရင်ရမှာကနိုဝင်ဘာမှာလုံမလို့သတ်မှတ်ထားတဲ့ပွဲကပဲဖြစ်ဖြစ်မြောက်မြောက်လုံဖြစ်ပါမလားဆိုတာ
ဟုတ်ဟုတ်ကဲ့ခင်ဗျကျွန်တော်တို့လည်းဟိုဒီ KNU ကနေပြီးတော့ဒီ UPD ရေစီဥပဒေပေါ့နော်ဒေါက်ဆာစုကြည်ကြီးပို့တဲ့စာပြေးပါလေဒါကဟိုဆွေးပွဲအချင်းကြီးရှိတယ်လို့ယူဆနိုင်ပါလေဘာဖြစ်လို့လဲဆိုတော့ညီငယ်ကြီးနောက်ဆွေးပွဲတွေမှာမတက်သေးဘူးဆိုင်းရနားအောင်မယ်ဆိုရဲဟိုသဘောမျိုးတွေ့တာပေါ့ကျွန်တော်အဲ့ဒီနေသားမှာတော့ကျွန်တော်ထင်တာတော့ပို့ပြီးတော့နားလည်မှုရှိအောင်ကြိုးစားတင်တယ်ဆိုတော့နောက်တစ်ခုကတော့လုံးမြန်သဘောမျိုးပေါ့နော်ကိုဘက်သွားဒီဘက်သွားဒီလိုဆွေးနွေးမှုမျိုးတွေကလည်းဟုတ်ပူပြောများများလိုရလာလိမ့်မလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့စီဝမျောကြည့်ရင်စိုးရင်လှူရပူများနေရသလားအကောင့်မြင်နိုင်တဲ့အခြေအနေပူများလားဘယ်လိုဆက်မလဲ
လက်ရှိစိုးရရဲ့တက်တန်းကြည့်မယ်ဆိုရင်တိတ်အခြေအနေမကြံတော့ဘူးခင်ဗျအဲ့တော့စိုးရဘက်ကဆိုရင်တော့တော်တော်လေးအကန့်အသတ်ကြီးရပုံစံရှိပါတယ်တက်မတော်တို့ဒီတိုင်းသားလက်နဲ့ကန်ကြီးဖွဲ့ကကြတော့ရေရှည်သဘောပူဆောင်တဲ့ကိုစဉ်းစားချက်မျိုးလည်းရှိနိုင်ပါတယ်ဆိုတော့အခုလက်ရှိတက်တန်းပြင်းမှာပဲဒီငင်းရည်ကိုအပြီးဖြစ်အောင်လုပ်မယ်ပေါ့နော်နောက်တစ်ခါတမ်းလို့လည်းပြောရတာခင်ဗျဒီ2020အတွင်းငင်းရည်လုပ်ငန်းကြီးကိုပြီးအောင်လုပ်မယ်ပေါ့ကျွန်တော်အဲ့ဒီနေသားမှာတော့ဘယ်လိုလုပ်ကြမလဲဆိုတာတော့အခုချိန်ကြီးတော့ဟိုကျွန်တော်တို့ရှောက်ကြည့်နေတဲ့ဒီတော့ကတော့စိတ်ရမ်းမမြင်ဘူးခင်ဗျဒီလိုခက်ဝဝဝရှိတော့ရှိပါတာ
ဟာအခုဆက်ပြီးတော့မြင်နေတဲ့အခုမြန်မာနိုင်ငံဟာနိုင်ငံတကာမှာစိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရတယ်လို့ဆိုရပါလိမ့်မယ်ဆိုတော့အဲ့ဒီစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အချိန်မှာအခုတိုင်းရင်းသားဒီနဲ့တန်လက်ပြည်ရဲ့ငင်းငယ်ကိစ္စများအစဉ်ပြေပြီးရှိတူခဲ့ရင်အဲ့ဒီနိုင်ငံတကာရဲ့ဖိအားတွေပြဿနာတွေအတွက်ကအထောက်အကူပြုစီလိမ့်မယ်ဆိုတော့စဉ်းစားမှုမျိုးကဒီကောင်းဆောင်တွေမှာရှိလိမ့်မယ်လို့ထင်လာကြရှိတဲ့လေလို့ပြောဆောက်လာ
။မြန်မာအစိုးရဘက်ကတော့အဲ့လိုစဉ်းစားကောင်းစဉ်းစားနိုင်တယ်လို့ထင်ပါတယ်။အခုတစ်ခါတော့ဒီရှိပေါင်းရင်အားပေါ့နော်ဆက်တော့လေဒီအစိုးရဘက်ကပြောတာလည်းရှိပါတယ်။အဲ့တော့ဒီညွှန်ရေးအားဖြင့်လည်းဒီတစ်ခါ PR တွေကိုလောဆာနိုင်နေနေဆိုတော့ဒီပြောလင်းချက်မျိုးရှိတာတော့ဖြစ်နိုင်ပါတယ်ဒါပေမဲ့လည်းကျွန်တော်မြင်တာကတော့ဒီငင်းငါက PR ကတော့တက္ကန်ကကျွန်တော်တို့ပြည်ထောင်ငင်းငါကြီးကတက္ကန်ကလို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တန်းနဲ့ရသဘက်နဲ့ပေါင်းစည်းရေးပြန်လည်သိမြင်ရေးပေါ့ပုံမစိမြင်ရေးဆိုရပါစို့အဲ့ကိစ္စအတွက်ကောအဲ့ငင်းငါက PR ရဲ့တွန်းအားဘယ်လောက်ထိရောက်နိုင်ပါသလဲ
တခုတော့ရှိတယ်ကျွန်တော်မြင်တာကတော့ခုလက်ရှိနိုင်ငံက PR ကိစ္စတွေကတော့ဒီဘဝင်ကြဒုက္ခတွေပေါ့နော်ကျွန်တော်တို့တွေပြန်လာရေးကိစ္စတွေနဲ့ပတ်ဆိုင်ရယ်နောက်တစ်ခါကျတော့ပြီးခဲ့တဲ့ကိစ္စတွေမှာဒီလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်သွားတယ်လို့ဆွဆွဲချက်တွေရှိရယ်ဒါနဲ့ပတ်သက်လို့လည်း ်ဟိုတာဝန်ရှိတဲ့လူတွေအရေးယူပြစ်ပေးဖို့ဆိုတဲ့ကိစ္စတွေနဲ့ဟိုဆိုင်ရလို့ဖြစ်ပါတယ်။အဲ့တော့တစ်ဖက်ကလည်းဒီလိုကိစ္စတွေကိုဟိုမြန်မာစိုးရအောင်ပြောမယ်ဆိုလို့ရှိရင်ဘယ်သူနားကိုပေါအောင်ဒီစာပြောမှလည်းပြီးလို့ရှိလို့ရှိရင်ဒီအခုလက်ရှိဒီ PR တွေနဲ့ဒီအစိုးရကဘယ်လိုထုတ်ပြန်မှဒီနောက်မှလည်းဆိုတော့ဟို benchmark ပေါ့နော်ကျွန်တော်ပြည်သူတွေဘောမျိုးဒီလိုဟာတွေလည်းရှိထားတဲ့လို့ဖြစ်ပါတယ်ခင်ဗျာ။